သမဂ္ဂရဲ့နိုင်ငံတကာအရက်ဖက်လေကြောင်းပြန်တမ်းမှုအဖွဲ့အစည်းကြီး ICAO ကထိုင်းနိုင်ငံပိုင်လေကြောင်းတွေဟာနိုင်ငံတကာလေကြောင်းပြန်တမ်းမှုခီးစဉ်တွေပိတ်ဆို့မှုကိုရင်ဆိုင်နိုင်ပွဲရှိတဲ့တိတာတဲ့ဘေးအန္တရာယ်စိုးရိမ်မကင်းဖြစ်မှုတွေရှိတယ်လို့တနင်္လာနေ့ကကြေညာခဲ့တဲ့အတွက်ဒီကိစ္စကိုအလျင်မြန်ဖြေရှင်းဖို့ထိုင်းအစိုးရကကြိုးပမ်းဆောင်ရွက်နေပါတယ်ICAO ရဲ့အခုလိုအနှုတ်လက္ခဏာဆောင်တဲ့တုံ့တက်မှုကြောင့်ဂျပန်နဲ့တောင်ကိုရီးယားတို့ကထိုင်းနိုင်ငံကနောက်ထပ်လေရင်ပြန်တမ်းမှုတွေကိုပိတ်ဆို့ဖို့အရေးယူဆောင်ရွက်ခဲ့ပါတယ်။ ICAO ကထိုင်းနိုင်ငံရဲ့လေရင်ပြန်တမ်းမှုကိုအဆင့်တစ်ကနေနှစ်ကို short ချမယ်ဆိုရင် American ပြည်ထောင်စုအပါအဝင်အခြားနိုင်ငံတွေကလည်းအလားတူအရေးယူဆောင်ရွက်ဖို့အလားအလာရှိနေပါတယ်။ဂျပန်နဲ့တောင်ကိုရီးယားတို့လေကြောင်းဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အကဲဖြတ်မှုတွေမပြုလုပ်ဘဲ ICAO ရဲ့တွေ့ရှိချက်တွေအပေါ်မှာမူတည်ပြီးတော့အရေးယူဆောင်ရွက်တာလည်းဖြစ်ပါတယ်။ထိုင်းတဲယူပို့ဆောင်ရေးဝင်ကြီးဌာနလက်အောက်မှာရှိတဲ့ထိုင်းခီးတဲလေရင်ပြန်တမ်းမှုဌာနကိုအထူးသဖြင့်စုံစမ်းစစ်ဆေးနေတာပါ။အခုလို ICAO ရဲ့အကဲပြတ်စစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးလက်ရှိလေရင်ပြန်တမ်းမှုတွေကိုတော့ထိခိုက်မှာမဟုတ်ပါဘူး။ဒါပေမဲ့ April လလယ်မှာဒီထိုင်းတကြံကြချိန်မှာတော့လေရင်ပြန်တမ်းမှုတွေကိုရပ်ဆိုင်းမှာဖြစ်တယ်လို့ဆိုပါရတယ်။ဒါကြောင့်ခီးသွားအေဂျင်စီကြိုတင်ရောင်းချထားတဲ့လေရင်လက်မှတ်တွေကိုတော့ထိခိုက်မှာဖြစ်ပါရဲ့ရှင်။